မြန်မာနိုင်ငံကိုကြောင်းနေတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်စခွန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဒီကနေ့နေ့ပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်5ရပ်ကိုမြန်မာနိုင်ငံကအကောင့်ထဲပေါ်မှုအခြေအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ဒါအပြင်အာဆီယံအထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံအတွက်အာဆီယံရဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဒုတိယအဆင့်စတင်လှုပ်ဆောင်နိုင်ဖို့ဆွေးနွေးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီနေ့အစောပိုင်းတုန်းကတော့တရုတ်နိုင်ငံကမြန်မာနိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးနှစ်တန်းလှူဒါန်းတဲ့အခမ်းအနားကိုရန်ကုန်မြို့မှာသူတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းအစည်းအဝေးမှာကမ္ဘောဒီးယားနိုင်ငံဘက်ကအစာပြိုးချမှတ်ခဲ့တဲ့အစီအစဉ်အရတရုတ်နိုင်ငံကကာကွယ်ဆေးတွေပေးအပ်လှူဒါန်းတာဖြစ်ပြီးတော့မြန်မာနိုင်ငံတွင်းကဒုက္ခရောက်နေတဲ့အလို့အဆုံးသူတွေကိုဦးစားပေးမှာဖြစ်တယ်လို့ပရက်စခွန်ကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။သူ့ရဲ့ခီးစဉ်ဟာသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံနဲ့နိုင်ငံရေးအရဆွေးနွေးဖြေရှာနိုင်မဲ့အခြေအနေတွေဖန်တီးနိုင်ဖို့ဖြစ်တယ်လို့ကြေညာထားပေမဲ့ဒေတာရင်လူအခွင့်ရေးအဖွဲ့တွေနဲ့အကဲခတ်တွေကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကနေထူးထူးခြားခြားရလဒ်တွေရလာမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်။ဇူလိုင်လ3ရက်နေ့အထိကြောက်နေတဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်လေးမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကနေပြည်တော်အကျဉ်းထောင်မှာပြောင်းရွှေ့ထားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အသက်အရွယ်နဲ့ကျန်းမာရေးအရာအကျဉ်းထောင်ထဲမှာမထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကဒီတောင်းဆိုချက်ကိုညှင်းပယ်ထားပါတယ်ရှင်။